ကိုဗစ်ကပ်ဘေးကာလမလေးရှားနိုင်ငံမှာထိန်းသိမ်းခံရသူတွေအပါအဝင်မြန်မာနိုင်ငံသား92ရာခုနှစ်ဆယ်နီးပါးနေရပ်ပြန်ခွင့်ရခဲ့တဲ့အကြောင်းပြောပြပါမယ်ကျွန်မကမအေးပါဘာကိုဗစ်ကရောဂါကာလမလေးရှားနိုင်ငံမှာတောင်တင်းနေသူတွေနဲ့ထိန်းသိမ်းခံရသူမြန်မာနိုင်ငံသားတွေကိုတန်ရုံးအစီအစဉ်နဲ့နေရပ်ပြန်ဖို့နေရာမှာနောက်ထပ်အရောက်တရာခုနှစ်ဆယ်နီးပါးကိုနေရပ်ပြန်ဖို့ခဲ့တာပါ
မနေ့တော့ကနေရပြန်ခွင့်ရသူတွေထဲမှာတော့တရားဝင်နေထိုင်ခွင့်အထောက်အထားမရှိသူတွေနဲ့လူဝင်မှုကြီးကြပ်ရေးစခန်းတွေမှာထိန်းသိမ်းခံရသူတွေ89ကျော်လောက်ပါဝင်ခဲ့ကြောင်းမလေးရှားနိုင်ငံအခြေစိုက်မြန်မာလူမှုကွန်ရက်တင်ဥက္ကဋ္ဌဦးစံဝင်းကပြောပြပါတယ်။
အကြောင်းရင်းမှုကြောင့်မလေးရှားနိုင်ငံမှာဖမ်းဆီးထိန်းသိမ်းကနေမှာအဖမ်းခံထားရတဲ့အမျိုးသမီး၁၀ဦးအမျိုးသားလူငါးဆယ်နဲ့နာ
ကလေးလေးရောပိုင်62ရောပေါ့ဒီကြားထဲမှာအထောက်ထားမဲ့ကျမ်းမာရေးမကောင်းတဲ့လူလူဆယ်ဦးဆိုတာမြန်မာတိုင်းဝန်နဲ့မလေးရှားနိုင်ငံအင်မီဂရေးရှင်းတို့ရဲ့အကူအညီနဲ့မြန်မာနိုင်ငံကိုပြန်လည်ပို့ဆောင်ပေးကြပါတယ်အထောက်ထားမဲ့လေးဖြတ်နေတဲ့လူတွေကိုဝင်ဆောင်မိခင်တွေဒီနောက်ဒီကြောက်ကရောဟာတွေဒီအတူတင်းစားသမားတွေဒီလိုလူတွေပြန်လာကြရတော့ခဲ့
နေရပြန်ဝင်ရသူတွေထဲမှာတချို့ဟာမလေးရှားနိုင်ငံကိုထိုင်းနယ်ဇက်ကနေတဆင့်တရားမဝင်ဝင်ရောက်လာကြတာဖြစ်ပြီးကတ်ယောဂါကာလအထောက်ထားမဲ့နေထိုင်နေသူတွေကိုအာဏာပိုင်တွေကစစ်ဆေးရမှာဖမ်းဆီးခံရတာပါကတ်ယောဂါကာလမှာမလေးရှားနိုင်ငံကထိန်းသိမ်းရေးစခန်း73ခုမှာရှိတဲ့မြန်မာတထောင်ကျော်ကိုနိုဝင်ဘာလကစပြီးနေရပြန်ဝင်ပြုခဲ့တာပါခမန်းကြီးမြန်မာနိုင်ငံသား9သိန်းခွဲလောက်အလုပ်လုပ်ကြနေတဲ့မလေးရှားနိုင်ငံမှာကိုဗစ်ကတ်ယောဂါကာလအတွင်းစားဝတ်နေရေးနဲ့အလုပ်ကံအခက်အခဲတွေကြောင့်နေရပြန်ဖို့မြန်မာတန်ရုံမှာစည်ရင်းပေးသွင်းထားသူတထောင်ကျော်ရှိနေပါတယ်။ဒီလူတွေကိုကယ်ဆယ်ရေးလေယာဉ်တွေနဲ့ကျန်းမာရေးမကောင်းသူတွေကိုဦးစားပေးပြီးနေရပြန်ပို့ပေးနေတာပါ။ကိုဗစ်ကပ်ရောဂါကြောင့်သေဆုံးသူ900ကျော်နဲ့ကူးစက်သူ3,200ကျော်ရှိနေတဲ့မလေးရှားနိုင်ငံမှာဒီရက်ပိုင်းတွင်နောက်ထပ်ကူးစက်မှုတွေကြောင့်တောင်ကနန်းလောက်ထိတိုးလာနေချိန်မှာပဲမြန်မာနိုင်ငံသားတွေနေရပြန်နေကြတာလည်းဖြစ်ပါတယ်။ကျမမအေးမှာ VOA အတွက်သတင်းပေးပို့နေတာဖြစ်ပါတယ်ရှင်။